ကမ္ဘာမှာကြုံရတဲ့ကိုဗစ်ကပ်ဘေးဟာ2024ခုနှစ်ထိကိုကြုံရနိုင်တယ်လို့ကိုဗစ်ကောက်ဝေးဆီအတိကထုတ်လုပ်တဲ့ Pfizer ကုမ္ပဏီကခန့်မှန်းပြောပါရတယ်။ဒါအပြင်အသက်2နှစ်ကနေပြီးတော့4နှစ်ထိရွယ်ထုတ်လုပ်တဲ့ကိုဗစ်ကောက်ဝေးဆီဟာသူတို့မျှော်မှန်းထားသလောက်ခုခံစွာမရှိဘူးလို့လည်းပြောပါရတယ်။ဒါကြောင့်မို့လို့ clinic တွေအတွက်ကိုဗစ်ကောက်ဝေးဆီအတီးပြုတ်ပေးနိုင်မယ့်အလားအလာလည်းနောက်ကျနိုင်ပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေဟာတချို့ဒေသတွေမှာလာမယ့်တစ်နှစ်နှစ်နှစ်ကာလတွေအထိရှိနေနိုင်တယ်လို့Pfizer ကုမ္ပဏီရဲ့သိပ္ပံရဆိုင်ရာအရာရှိချုပ် Michael Dorstan ကယင်းမြို့နယ်သူတွေကိုရှင်းပြတဲ့ပွဲတစ်ခုမှာပြောပါရတယ်။တခြားနိုင်ငံတွေမှာတော့ယောဂပိုးဟာပုံမှန်အသားကျလာတဲ့သဘောနဲ့ထိန်းချုပ်ကင်တွယ်နိုင်တဲ့အဆင့်မျိုးမှာတော့ရှိနေဦးမယ်လို့ဆိုပါရတယ်။2024ခုနှစ်ကျရင်တော့ယောဂပိုးဟာတစ်ကမ္ဘာလုံးမှာအသားကျလာလိမ့်မယ်လို့ Pfizer ကခန့်မှန်းပါတယ်။ယောဂပိုးအသွင်ပြောင်းလဲမှုဖြစ်စဉ်တွေကတော့ကာဝေးဆီတွေကိုဘလို့ဖြန့်ဖြူးထိုးနှံပေးနိုင်မလဲဆိုတာနဲ့ကာဝေးဆီထိုးမှုအားနည်းနေတဲ့နေရာတွေမှာကာဝေးဆီဘလို့ဖြန့်ပေးနိုင်မလဲဆိုတဲ့အပေါ်မှာတည်လိမ့်မယ်လို့ Dorstan ကပြောပါတယ်။မြို့ကွက်သစ်ပေါ်လာတွေကလည်းကပ်ပြီးကျော်ပါသွားဖို့အလားအလာတွေကိုထိခိုက်သက်ရောက်မှုရှိမယ်လို့ဆိုပါတယ်။ Pfizer ဟာ Germany နိုင်ငံက BioNTech နဲ့တွဲပြီးတော့ COVID ကာဝေးဆီထုတ်လုပ်ခဲ့ရမှာလာမယ့်နှစ်သူ့ရဲ့ဝင်ငွေဟာ37ဘီလီယံဖြစ်လိမ့်မယ်လို့ခန့်မှန်းထားပါတယ်။လာမယ့်နှစ်မှာကာဝေးဆီ4ဘီလီယံထုတ်ဖို့လည်းအစီအစဉ်ရှိပါတယ်။ဒါပြင်သူစမ်းသပ်ထုတ်လုပ်တဲ့ပစ်လူဗစ်စီဟာလေကိုဗစ်ရှိသူတွေကိုတက်တာပျောက်ကင်းနိုင်တယ်လို့စမ်းသပ်တွေ့ရှိမှုတွေ့ရှိထားပါတယ်။လက်ရှိကမ္ဘာမှာပြန့်နှံ့လာတဲ့ Omicron ကိုဗစ်မျိုးကွဲပေါ်မလာခင်ကတော့ American ပြည်တော်စုမှာ2022ခုနှစ်ကြာလို့ရှိရင်ကပ်ပြီးအဆုံးသတ်နိုင်လိမ့်မယ်လို့ American ပြည်တော်စုရဲ့ကူးစက်ရောဂါထိန်းချုပ်ရေးအကြီးအကဲ Anthony Fauci ကခန့်မှန်းထားခဲ့ပါတယ်။